ပြီးခဲ့တဲ့ရက်ကရွာသား၁၁ဦးရရဆက်ဆက်အသက်ခံထားရတဲ့ဒုံတော်ကျေးရွာအနီးအနားမှာတောက်ကြံနေမနဲ့10နာရီလောက်ကပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့အဲ့အနီးအနားကရွာသား2ဦးက VOA ကိုပြောပါတယ်။စစ်ကောင်စီကလက်နက်ကြီးတွေစစ်တပ်နဲ့တွေဇက်တိုက်ပြစ်ခတ်နေတာလို့ပြောပါတယ်။
တယ်မာရီလောက်ကစပြီးတော့အဲ့လိုပြစ်ခတ်မှုဖြစ်တာညမားအကြောင်းလောက်ကနေစပြီးဖြစ်တာ။အဲ့မှာဖြစ်ပြီးတော့သူတို့အဲ့မှာတောင်ဘက်ဒုံတော်ဘက်ကိုကူးသွားတယ်။အဲ့ဘက်မှာလည်းဆက်ပြီးတော့ဇက်တိုက်ပြစ်ခတ်မှုတွေတက်ပြီးဖြစ်နေတာ။အပြန်လာသဘောမျိုးတော့ဟုတ်မယ်မထင်ဘူး။သူတို့ဒီမာရီဝဲပြီးတော့ရမ်းပြီးတော့လို့ပြစ်တယ်လို့ပဲထင်ရတာပေါ့လေ။အဲဒီသူစက်တနက်တွေလည်းဒီစက်တိုက်ပြစ်တယ်။နောက်ပြီးလက်နက်ကြီးစံတွေလည်းကြားရတယ်။မိုင်းခွဲတဲ့အံတွေလည်းကြားရတယ
်။အခုပြစ်ခတ်မှုဖြစ်တဲ့နေရာကတော့ဆလင်းကြီးမျိုးနယ်နဲ့ရဲမက်ပင်မျိုးနယ်အဆက်ရမားချောင်းတစ်ဖက်တစ်ချက်ကကြီးရွာတွေဖြစ်ပါတယ်။အနီးအနားကြီးရွာတွေကပြီးခဲ့တဲ့ဒီဇင်ဘာလ9ရက်ဒုံတော်ရွာပြစ်ခတ်မှုဖြစ်ခဲ့တဲ့ကဘေးလွရွာကိုထွက်ပြေးနေကြတာလို့ပြောပါတယ်။ဆလင်းကြီးမျိုးနဲ့ရမားချောင်းတောင်ဘက်ကဒုံတော်ကြီးရွာ၊ကံကုံကြီးရွာ၊ကုံတော်ကြီးရွာ၊ရွာသာကြီးရွာနဲ့ရင်းမပင်နဲ့ရမားချောင်းမြောက်ဘက်ကထန်တော်ကြီးကြီးရွာ၊ကြီးသာကြကြီးရွာ၊ဘိန်ရွယ်ချောင်းကြီးရွာ၊မြရွှေစီကြီးရွာ၊အန်တုံပင်ကြီးရွာ၊ရွှေပေကုံကြီးရွာတို့ကဒေသခံတွေအကုန်လုံးပြေးနေကြတာလို့ဒေသခံတွေကပြောပါတယ်။တောင်ထဲချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေရပြီးအချိန်ကြာလာတာနဲ့အများအစာရေးတောက်ရေးအခက်အခဲဖြစ်နိုင်တယ်လို့ဘေးလွရွာကိုထွက်ပြေးနေတဲ့ဒေသခံသူကပြောပါတယ်။
ကလေးလူကြီးအကုန်ပါတာပေါ့ဗျာဒီတိုင်းစားတောင်းမှုကတော့ဒီလိုပဲတဦးနဲ့တဦးကြီးဖိမှပြီးတော့ဆန်တမီကြီးရင်တယောက်တယောက်တစ်ခွက်စီကြီးရတော့ပေါ့အညာဦးစားပေါက်ကြတော့ကိုနေခါကဒေသနဲ့အဲတခြားနေရာနဲ့တော့နေရာချင်းတော့မတူဘူးပေါ့ပြည်ရောရဲဆိုတော့အကုန်စားနေရခါအစုံတော့ဟိုလုံးလုံးလောက်လောက်ပြီးသွားလို့တော့မရဘူးပေါ့ဗျာနိုင်တော့ပဲလဲပြီးတော့သွားတာဆိုတော့ကျတော့ရရှိရင်တော့မလွယ်ဘူးတလို့နေတော့ကြည့်ပါလေးနေပဲစားပေါက်ရှိတဲ့ဒီနာမီတဝါရှိတဲ့လူကလည်းကိုကြီးကြတော့ကိုကြီးကြတာပေါ့
ဒီဇင်ဘာ9ရက်နေ့ညကဆလင်းကြီးနယ်တောင်ဘက်ကိုစစ်ကားနှစ်စီးဆင်းလာပြီးဒုံတော်ရွာနာမှာတစည်းကိုမိုင်းဆွဲတိုက်ခိုက်ခဲ့ပြီးတစည်းကတော့လက်ပြန်သွားတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ရှိသူတို့က VOA ကိုပြောပါတယ်။တောက်ကြနေမနက်မှာလဲရင်းမပင်နဲ့အမှတ်28ရဲတပ်ရင်းဘေးကအုံတုံပင်ကျေးရွာထဲဝင်ပြီးပြန်ထွက်လာတဲ့စစ်ကောင်စီအဖွဲ့တွေကိုရင်းမပင်ဒေသခံကာကွယ်ရေး PDF ကမိုင်းသုံးလုံးဆွဲတိုက်ခိုက်ခဲ့တယ်လို့ဆက်ပြီးပြောပါတယ်။စစ်ကောင်စီကဒီလိုမိုင်းဆွဲတိုက်ခိုက်ခံရပြီးနောက်တဖက်သက်ရန်တန်းပြစ်ခတ်နေတာလို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ရှိသူတို့က VOA ကိုပြောပါတယ
်ဖက်သက်ပြစ်တာပဲရှိပါတယ်ကျွန်တော်တို့မိုင်းဆွဲပြီးတော့ကျွန်တော်တို့ကဒါကျွန်တော်တို့ဖုံးရတယ်ကျွန်တော်တို့မိုင်းဆွဲပြီးတော့ကျွန်တော်တို့ဆုတ်လာကြတော့ပြည်သူလူထုကတော့တယောက်မှမရှိတော့ဘူးအဲ့ဒါမှရွာတယ်မင်းညားတွေကမင်းညားမဟုတ်ဘူးတနေ့ကဒုံတော့ဖြစ်စဉ်အဲစဖြစ်တော့ကလေးကအဲ့ရွာတွေမှာအခုလူမနေကြတော့ဘူးအဲ့တော့သူတို့ပထမဆုံးအဲ့ဇမတရာရဲ့တောင်မှရှိတဲ့ကျေးကျရွာကိုသူတို့စိတ်တွေမွေးရယ်ကိုမွေးပြီးတော့ပြန်တက်လာပြန်တက်လာပြီးတော့အဲဆိုးဆိုးတုံတို့ရွာလေးမှာသူတို့ထမွေးရယ်ပေါ့နော်မွေးပြီးတော့ခုအဲရနေတော့သူတို့ပြန်ပြီးဆက်ထုတ်ခေါ်လာတော့
ဆလင်းကြီးနဲ့ရင်းမပင်နဲ့အဆက်မှာစစ်ကောင်စီကမိုင်းဆွဲတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးအခုသတင်းရေးပြီးတဲ့အချိန်ထိစစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးခင်ဗျာ